မြန်မာနိုင်ငံရဲ့နောက်ဆုံးမြင်းဆက်နဲ့ပတ်သက်ပြီးရိုက်ကူးထားတဲ့ A Lady's Flame ထိုင်းရုပ်တံဇာတ်လမ်းတွေဟာကိုယ်နိုင်ငံမှာကိုယ်ပြင်တဲ့မင်းမျိုးမင်းနွယ်တွေကိုအတိအဖြစ်မှုမလုပ်အောင်ပြင်းပြင်းထန်ထန်တားမြစ်ပိတ်ပင်ထားတဲ့ထိုင်းရဲ့လုပ်ရအတွက်မေကွန်ထုတ်ဆရာဖြစ်နေတယ်လို့တီဘောမင်းရဲ့အနွယ်တော်တွေကဝေဖန်လိုက်ပါတယ်။ဇာတ်လမ်းဟာရာဇဝင်ကားဖြစ်ပြီးဇာတ်လမ်းတစ်ခုလုံးနီးပါးဟာ19ရာစုကုန်းပေါ်မင်းဆက်နောက်ဆုံးပြင်ဖြစ်တဲ့တီဘောမင်းရဲ့နန်းတွင်ရေးကိုတယောထားတာမျိုးတွေ့ရတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။တီဘောမင်းရဲ့ဖခင်မီရောမင်းတို့မင်းကြီး1888နိုင်ရွာဆန်းသွားတဲ့နောက်ပိုင်းဩဇာကြီးတဲ့ဘုရင်မနဲ့တမိတော်တွေကဘုရင်အရာရာဆက်ခံတဲ့တီဘောမင်းရဲ့ထီးနှံကိုမလုအောင်မိကြီးမင်းသားတရားလောက်ကိုကုမြစ်ခဲ့တာဟာတမိုင်းချက်လည်းဖြစ်ရှိနေပေမဲ့ထိုင်းလိုကိုထီးကိုနန်းအကြောင်းဝေဖန်ပြောဆိုမှုတွေကိုတားမြစ်ထားတဲ့နိုင်ငံတကာနိုင်ငံကလည်းဒါကိုရုတ်တံဇလန်းတွဲဖြစ်တဲ့ဖန်နီးထုတ်လုပ်ခွင့်ပြုလာတွေ့ရတာမို့တီဘောမင်းရဲ့မြစ်တော်သူဦးစိုးဝင်းကစိတ်ဆိုးဒေါသထွက်နေတယ်လို့យေတာထားပါတယ်။အထူးသဖြင့်မင်းမျိုးမင်းနွယ်တွေကြားအပြန်လန်ရိုက်ပုတ်ပြီးအရင်ဆန်းတွေဖြစ်သေယုတ်ဖို့တဲ့ပြကွက်မျိုးအတွက်စော်ကားမှုတက်ဖြစ်ခံစားရတယ်လို့ဆိုပါတယ်။တကယ်လို့ထိုင်းမင်းဆက်တွေအကြောင်းမြန်မာကုမ္ပဏီတွေကဒီလိုဇာတ်လမ်းတွေရိုက်ကူးရင်လက်ခံမလားလို့လည်းမေးခွန်းထုတ်လိုက်ပါတယ်။ဒါပြင်ဒီလိုအသေးဖြစ်တဲ့ရုပ်ရှင်ရိုက်ကူးတာနဲ့ပတ်သက်ပြီးအရေးမျိုးရင်ထိုင်းပြည်အနယ်တော်တွေစီအကူအညီတောင်းဖို့ရှိတယ်လို့လည်းဦးစိုးဝင်းကပြောပါတယ်။ထိုင်းနိုင်ငံမှာထိုင်းနန်းတွေမိသားစုပေါ်ဝေဖန်မှုအသေးဖြစ်မှုတွေမလုပ်ဖို့အတွက်ဥပဒေထုတ်ပြန်တားမြစ်ပြီးတင်းတင်းကြပ်ကြပ်အရေးယူနေတယ်လို့ဒီဥပဒေချိုးဖောက်လို့အတွက်ထောက်တန်အကြခံရသူအရေးအတွက်ဟာခုနှစ်ပိုင်းတွင်မှာပဲတိုးလာနေတာပါ။တချို့ကနှစ်ပေါင်း30အထိထောင်နဲ့ပြစ်ပေးခံရပါတယ်။ထိုင်းမြန်မာအင်္ဂလိပ်နှစ်နိုင်ငံကြားရာစုနှစ်ပေါင်းများစွာတွေးမိကြစစ်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးမေ့စေတဲ့ဖြစ်ရပ်တစ်ခုကတော့1969ထိုင်းမင်းဆက်ဒုတိယအကြီးဆုံးမြို့တော်အယုဒ္ဓယာကိုမြန်မာတပ်တွေဝင်တိုက်ခဲ့ပြီးမြို့ပါပြက်ခဲ့ရတာပါအခုလိုနှစ်ပေါင်းများစွာစစ်ပွဲတွေနဲ့အတုံးနဲ့ရှိတဲ့နှစ်နိုင်ငံကြားပုံရင်တွေမှာတော့တစ်ဖက်နဲ့တစ်ဖက်ဆိုးသွမ်းတဲ့ဇက်ကောင်တွေဖြစ်နေပုံဖော်လေးရှိကြပါတယ်